ဒီမနက်ကမှစစ်တပ်ကအနာသိမ်းမှုကိုစတင်တဲ့နနက်ကိုင်ပဋိပက္ခတွေဟာနိုင်ငံတော်မှာအချိန်ဟုန်မြင့်ပြန့်နှံ့လာနေပြီးအဲ့ဒီအတွက်လူအများများပြည်ကြီးပျက်စီးနိုင်တယ်လို့ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှယ်ဘက်စလက်ကသတိပေးပြောကြားလိုက်ပါတယ်။ VOA သတင်းတော့ Research Line ဆိုတဲ့နိုင်ငံဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီမနက်ကမှဒီမိုကရေစီနည်းရရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းတဲ့အပေါ်လူမှုအဖွဲ့အစည်းတွေကဆန့်ကျင်ခဲ့ကြပြီးတဲ့နောက်အကြမ်းဖက်မှုတွေလူခွင်ချိုးဖောက်မှုတွေဇက်တိုက်အချိန်မြင့်ဖြစ်လာနေပါတယ်။ဒီမှာစစ်ကောင်းဆောင်တွေဟာပဋိပက္ခတွေကိုအချိန်ညော့ကြအောင်လုပ်တဲ့အစားအဓိကကျတဲ့နေရာတွေမှာစစ်အင်အားတွေကိုပို့ပြီးတော့တိုးချက်လာနေတယ်လို့လူခွင်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်စလက်ကပြောပါတယ်။အထူးသဖြင့်တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေနေထိုင်ကြတဲ့ဗရာပြည်နယ်ချင်းပြည်နယ်နဲ့အချင်းပြည်နယ်တွေမှာအဓိကဖြစ်နေတာဖြစ်ပါတယ်။မတ်စကောင်စီတပ်တွေဟာလက်နက်ကင်တပ်ဖွဲ့တွေအပြင်ရဲသားတွေပိုင်ဆိုင်တဲ့အိုးအိမ်ဆောင်ပစ္စည်းတွေနဲ့ခရိယံဖျားချောင်းတွေကိုလေကြောင်းပစ်ခတ်မှုအပါအဝင်လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေတယ်လို့လူခွေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရာဗီနာရှန်ဒါဆာနီကပြောပါတယ
် Credible reports indicate that security forces have used civilians as human shields, shelled civilian homes and churches.
ခံရုံနဲ့ပြင်ပို့တဲ့အပြင်ခံစားရရမြမစစ်တပ်ဟာအရက်သားတွေကိုလူသားတိုင်းတစ်ဖွဲ့သုံးနေပြီးအရက်သားတွေရဲ့နေအိမ်တွေဖျားကျောင်းတွေကိုလက်နက်ကြီးတွေနဲ့ပုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဒါပြင်မြမစစ်တပ်ဟာလူသားချင်းစာနာမှုအကူအညီပေးသူတွေကိုတိုက်ခိုက်တာအပါအဝင်လူသားချင်းစာနာမှုအကူအညီတွေကိုလည်းပိတ်ပင်တားဆီးနေပါတယ်။ပြားပြင်းတဲ့တစ်ခုလည်းမရင်ပြီးခဲ့တဲ့၃ပတ်အတွင်းသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရသူဦးရေဟာ38,000ကျော်သွားပါပြီ။အဲ့ဒီထဲကအတော်များများဟာတောတောင်တွေကိုထွက်ပြေးသွားကြတာဖြစ်ပြီးအစားအစာရေမိန်လာစနစ်စေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းမရှိပါဘူး
။ဒါပြင်မှာစစ်တပ်ဟာတိုက်ပွဲတွေအတွင်းမှာထိခိုက်ပျက်စီးသွားတဲ့ဆေးရုံတွေ၊ကျောင်းတွေနဲ့ဘာသာရေးဖွဲ့စည်းနေရာတွေကိုသိမ်းယူပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာနဲ့ပတ်သက်ပြီးခိုင်လုံတဲ့အစင်ခံစားသတင်းပေးပို့ချက်တွေကိုလူခွေးမှမင်းကြီးယုံကရရှိထားတယ်လို့ချန်ဒါဆာနီကပြောပါတယ်။ဒီကနေ့ February 10ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ခြင်းကစပြီးအခုချိန်ထိစစ်ကောင်စီတပ်တွေရဲ့ကြမ်းဖက်ပစ်ခတ်မှုတွေကြောင့်တေဆုံးသူဟာ660ကျော်သွားပြီဖြစ်တယ်လို့လည်းသူကပြောပါတယ်
။ Meanwhile, sweeping arrests of activists, journalists and opponents of the regime have continued across the country.
ဒီနေ့မှာလည်းတက်ကြွလှုပ်ရှားသူတွေ၊သတင်းတောက်တွေနဲ့စစ်တပ်ကိုတိုက်ခိုက်လုပ်နေတဲ့သူတွေကိုဖမ်းဆီးရနိုင်ငံတော်အမှာဆက်ရှိနေပါတယ်။ခိုင်လုံတဲ့သတင်းရင်းမြစ်တွေရတော့လူပေါင်း4,800ကျော်ဥပဒေမဲ့ဆက်ပြီးတော့ဖမ်းဆီးထားခံရတော့မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဖမ်းဆီးထားတဲ့သူတွေနှိပ်စက်ညှဉ်းပန်းတာတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့မိသားစုဝင်တွေကိုအပြစ်ပေးအရေးယူနေတာတွေနဲ့ပတ်သက်ပြီးတော့လူခွင့်ရေးကော်မရှင်နာမင်းကြီးအနေနဲ့အလွန်ပဲစိုးရိမ်ပူပန်မိပါတယ်
။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့အခုနောက်ဆုံးထုတ်ပြန်ချက်အရတော့ February 10ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးစုစုပေါင်းဖမ်းဆီးခံရသူဟာ6,000ကျော်ရှိပြီးအခုချိန်ထိဆက်လက်ဖမ်းခံရသူကတော့4,848ယောက်ထပ်မံရှိတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်အနေနဲ့ရဲသားတွေကိုကာကွယ်ဖို့အတွက်တာဝန်ရှိတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်စလက်ကပြောပါရယ်ဒါပြင်ရဲသားတွေနဲ့ရဲသားတွေပိုင်ဆိုင်တဲ့အိုးအိမ်ဆောင်အုံပစ္စည်းတွေပေါ်မှာမယုံနိုင်လောက်အောင်လက်နက်ကြီးတွေအသုံးပြုပြီးတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တောင်းဆိုရမှာဖြစ်ပြီးတော့မြန်မာစစ်ကောင်စီတပ်တွေအနေနဲ့လည်းသူတို့ရဲ့လုံရက်တွေအတွက်တာဝန်ယူရမှာဖြစ်တယ်လို့လည်းပြောလိုက်ပါရယ်မြန်မာနိုင်ငံဟာလေးလကျော်ကာလအတွင်းမှာမခိုင်မာတဲ့ဒီမိုကရေစီနိုင်ငံအဖြစ်ကနေလူခွေးရေးဘေးတော့ကကဆူကြီးစိုက်တဲ့နိုင်ငံတစ်ခုဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိပြီးအဲ့ဒီအတွက်တာဝန်ယူရမှာဖြစ်တယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ